အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုစတဲ့မြင့်မြတ်တဲ့လုပ်ငန်းတွေအတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုဗိုလ်ထုနေကချီးကျူးဂုဏ်ပြုကြောင်းပြောကြားတဲ့အချိန်သမ္မတရှီကျင်းပင်ကထည့်သွင်းပြောကြားခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ထမ်းတော်ပြောခွင့်ရဂျောင်းလီကျင်းကဂျာတာပရီနီကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။ဟောဒီဂျူမီကွန်ချီရဲ့ကျင်းသာဝင်ပါတဲ့
ဒီလိုနဲ့အမေရိကန်ပြည်တော်စုနဲ့ပြည်ပကမဖြစ်ရေးစိတ်ကြိုင်ရင်ဆိုင်မှုတွေဖြစ်ရေးပြန်လည်လေးစားသမှုပြုရေးနဲ့နှစ်ဦးနှစ်ပတ်အောင်မြင်မှုတွေရနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်တာနဲ့မတူကွဲပြားမှုတွေကိုထိန်းချုပ်ပြီးတရုတ်အမေရိကန်ကြားအားကောင်းမှုတည်ငြိမ်တဲ့ဆက်ဆံရေးမျိုးဖြစ်လာဖို့လိုလားပါတယ်လို့ပြောသွားတာပါအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုတရုတ်သမ္မတရှီကျင်းပင်ကဗိုလ်ထုနေကချီးကျူးဂုဏ်ပြုကြောင်းတရုတ်နိုင်ငံမှာသတင်းစာတွေမှာဖော်ပြခဲ့ကြပါတယ်နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရရဲ့ပေါ်ကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုစကားတွေပြောကြပြီးသတင်းနှစ်ပတ်လောက်ကြာမှာသမ္မတကအခုလိုမျိုးချီးကျူးစကားပြောခဲ့တာပါ။ကုန်သွယ်ရေးစစ်ပွဲတချို့လုပ်တဲ့ဆိုတဲ့အပြန်အလှန်ဆက်ဆွဲမှုတွေလူခွင့်ရေးသတင်းမီဒီယာလိုလက်ခွင့်နဲ့ဤပညာပိုင်းဆိုင်ရာပြိုင်ဆိုင်မှုစာရင်းကိစ္စရပ်တွေအပါအဝင်အပြန်အလှန်ဆက်ဆွဲပြောဆိုမှုတွေရှိခဲ့တာကြောင့်ပြီးခဲ့တဲ့လအနေငယ်အတွင်းနိုင်ငံဆက်ဆံရေးကအနေဆုံးအဆင့်ကိုရောက်ခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့ကျုပ်ဘက်ကအစောပိုင်းမှာပွင့်လင်းမြင်တာမရှိခဲ့ဘူးဆိုပြီးအမေရိကန်ကဝေဖန်တိုးဆမှုတွေလုပ်ခဲ့သလိုဒီကရောကနဲ့ပတ်သက်လို့တူးရဲ့ကန်တွယ်ပုံပေါ်တူးကအချင်းချင်းဝေဖန်ပြောဆိုမှုတွေရှိခဲ့ပါတ